တန်ကိုရီးယားနိုင်ငံမှာလူပေါင်း189ဦးတေဆုံးခဲ့ရတဲ့လေယာဉ်ပျက်ကျခဲ့ရတဲ့နေရာမှာဘိုးရင်းလုပ်ငန်းကကိုယ်စားလှယ်တွေအပါအဝင်အမေရိကန်စုံစမ်းစစ်ဆေးရေးအဖွဲ့ကအင်ကာနီမှာစစ်ဆေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားအာဏာပိုင်ဒုတ်ကလည်းနိုင်ငံရဲ့လေကြောင်းလိုင်းတွေမှာအသုံးပြုနေတဲ့ဘိုးရင်း737-800 လေယာဉ်အားလုံးကိုဘေးကင်းမှုရှိမရှိစစ်ဆေးပါတယ်။တောင်ကိုရီးယားဘတ်ဂျက်လေကြောင်းလိုင်းဂျီဂျူအဲကပြန်တက်တဲ့ဘိုးရင်း737-800လေယာဉ်တနင်္ဂနွေနေ့ကပြတ်ကျခဲ့တာမှာလိုက်ပါလာသူ182ဦးထဲမှာ2ဦးပဲအသက်ရှင်လွတ်မြောက်ခဲ့ပြီးကျန်တဲ့သူအလုံးသေဆုံးခဲ့ရတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရကတော့နိုင်ငံတွင်းမှာရှိတဲ့ဘိုးရင်း737-800လေယာဉ်အစဉ်100ဒဇင်အလုံးကိုဘေးကင်းလုံခြုံရေးစစ်ဆေးနေပါတယ်။လေယာဉ်တွေရဲ့ပြန်တမ်းမှုနဲ့ထိမ့်သိမ့်မှုတွေကိုသယ်ယူပို့ဆောင်ရေးဝန်ကြီးဌာနကစစ်ဆေးနေတာပါအမေရိကန်စုံစမ်းစစ်ဆေးရေးအဖွဲ့မှာတော့အဖွဲ့ဝင်၈ဦးပါဝင်ပြီးလေယာဉ်ပြက်ကျရာနေရာကိုအင်ကာနီကစစ်ဆေးခဲ့တဲ့အကြောင်းဝန်ကြီးဌာနကပြောပါတယ်အမေရိကန်စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေကတော့ထွက်ပေါ်မလာသေးပါဘူးရှင့်